ကချင်ပြည်နယ်မြကြီးနားမြို့နယ်ကဆွန်ဘရာဘုံလမ်းမှာရှိတဲ့စစ်ကောင်စီရဲ့အရေးပါတဲ့တပ်စခန်းတစ်ခုကိုတော့ကချင်လွတ်လပ်ရေးတပ်မတော် KIA က၂ရက်ကြာတိုက်ခိုက်သိမ်းယူလိုက်ပြီးတော့အဲ့ဒီဒေသမှာရှိတဲ့နောက်ထပ်တပ်စခန်းတစ်ခုကိုလည်းသိမ်းပိုက်နိုင်ရေးဆက်ပြီးတော့ထိုးစစ်ဆင်နေပါတယ်။တချိန်ထဲမှာပဲမိုးမောင်းမြို့နယ်ဘက်မှာလည်းတိုက်ပွဲတွေကဆက်ပြီးတော့ပြင်းထန်နေပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးဘက်မှာတော့တိုက်ပွဲတွေကဆက်ပြီးပြင်းထန်နေသလိုလောက်ကိုင်းနဲ့လာရှိုးစစ်ဆေးရုံတွေကိုဥတီချက်ထားပြီးအပြန်အလှန်တိုက်ခိုက်နေတဲ့ဆိုတော့သတင်းတွေလည်းထွက်ပေါ်နေပါတယ်။ရန်ကုန်ကပေးပို့လာတဲ့ကချင်နဲ့ရှမ်းပြည်နယ်ဘက်ကနောက်ဆုံးစစ်ရေးအခြေအနေတွေကိုကိုစီသူကတင်ပြပေးထားပါတယ်
။ဒီအပိုင်းတွင် KIA ကတိုက်ခိုက်သိမ်းယူလိုက်တဲ့မြကြီးနားမြို့နယ်အတွင်းကစစ်ကောင်စီရဲ့တပ်စခန်းဟာမြကြီးနားဆွန်ဘရာဘုံလမ်းလုံခြုံရေးအတွက်အရေးပါတဲ့ TNZ စခန်းဖြစ်ပါတယ်။ဒီစခန်းကိုမနေ့မနက်ကစတင်တိုက်ခိုက်ပြီးဒီကနေ့မနက်10နာရီဝန်းကျင်မှာသိမ်းယူနိုင်ခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးက VOA ကိုခုလိုအတည်ပြုပြောကြားပါတယ်။
ဟုတ်ကဲ့ပါမနေ့ကမနေ့ကတည်းကလည်းဟိုမချိနာကလည်းစွန်ဘရာဘုံကိုတက်တော့တဲ့ကာလန်ဘောကတရားစစ်စခန်းကိုဝန်တိုက်ရဖြစ်စီရှိပါတယ်ဆိုတော့ဒီနေ့ရှင်းနိုင်ကလေးကလည်းပြန်တိုက်တာအခုတော့အားလုံးကတည်စီအဲတင်ပိုက်ရရှိလို့ရပါတယ်ခင်ဗျအဲ့ဒီအဲတရားစစ်တော့ဟုတ်ကဲ့ဟုတ်ကဲ့အရေးပါတဲ့စခန်းဖြစ်ပါတယ်တမခတိနေမဘက်ကိုတားတဲ့ရေချောင်းလမ်းခွဲလည်းဖြစ်ပါတယ်တမခတိကိုထင်းချုပ်တဲ့စခန်းလည်းဖြစ်ပါတယ်ဟုတ်ဟိုဒီဆော့ဆိုတဲ့စခန်းဆိုလည်းပြန်ဒီမှာတက်ရတိုက်ပါတယ်ဒါမဲ့အချိန်ရတော့မသိသေးဘူးအဲ့ဒါကတော့သိရတော့ဟုတ်ကဲ့
ဒီအပိုင်းမှာတော့မိုးမောက်မြို့နယ်အတွင်းမှာတိုက်ပွဲတွေဆက်လက်ပြင်းထန်နေကြောင်းလည်းပြောပါတယ်။လာရှိုးမြို့မှာတော့ဒီအပိုင်းတွင်းမှာ MNDAA ကိုကန်နဲ့ပူးပေါင်းတပ်တွေဟာအရှိမောက်တိုင်းစစ်ထနာချုပ်ရမခအတွင်းဝင်ရောက်တိုက်ခိုက်နေပြီးဗဟိုကင်းနဲ့စစ်ဆေးရုံတို့ကိုဒီလတရက်မနေ့ကသိမ်းပိုက်လိုက်ကြောင်းရှမ်းမြောက်ခြေဆိုင်ရွှေဖီမြေသတင်းဌာနကဖော်ပြပါတယ်။ဒီကနေ့မနက်အစောပိုင်းတနအီလောက်မှာတော့ကိုကန်ကိုပန်အုပ်ချုပ်ခွင့်ရဒေသလောက်ကင်မြို့တုံချိန်နဲ့ကျင်မောက်မှာစစ်ကောင်စီကလေကြောင်းကတိုက်ခိုက်ခဲ့တာကြောင့်အထိခိုက်ပျက်စီးများကြောင်းလည်းချွေပြည်မြေသတင်းဌာနကဖော်ပြထားပါတယ်။ Telegram လူမှုကွန်ရက်သတင်းစာမျက်နှာတချို့မှာတော့လောက်ကင်မြို့တုံချိန်ရက်ကွက်ကဆေးရုံမှာဘုံကျရောက်ပတ်ကွဲတာကြောင့်အ ਨੇ ဆုံးပြည်သူ10ဦးသေဆုံးကြောင်းလည်းသတင်းဖော်ပြတာရှိပါတယ်။ဒါဟာလောက်ကင်မြို့ကို၄ချိန်မြောက်ဘုံကျဲတိုက်ခိုက်တာလည်းဖြစ်ပါတယ်။လောက်ကင်မြို့ကိုဘုံကျဲတိုက်ခိုက်တဲ့သတင်းနဲ့အတူ MNDAA ကိုကန်တပ်ကရမခနဲ့ဆက်ဆက်နေတဲ့အမတ်ကိုတပ်မတော်ကဒင်းတရားဆေးရုံကိုဝင်ရောက်တိုက်ခိုက်ပြီးကလေးလူနာဆရာဝန်သူနာပြုနဲ့ဒဏ်ရာရသူအပါအဝင်တရားကြော်ကိုတပ်ဖြတ်ခဲ့ကြောင်းလေဗန်မီဒီယာရဲ့အင်တာနက်စာမျက်နှာမှာဖော်ပြထားပါတယ်။စစ်ရှောင်းနေသူလာရှုမြုကန်တူကတော့ဒီဖြစ်စဉ်ဖြစ်ပျက်ခဲ့တာကိုကြားသိရကြောင်းနဲ့လူ80ခန့်သေဆုံးတယ်လို့သိရကြောင်းပြောပါတယ်
။အဲ့ဖြစ်စဉ်ကတော့ဖြစ်တယ်လို့တော့ပြောတယ်။ဖြစ်တယ်ဆိုအနည်းဆုံး80လောက်တော့ဟိုကဆုံးတယ်လို့ပြောတယ်။ကြာအေးပေါ့တေးတယ်ပေါ့။90ကတူတူဆက်စေးရုံနဲ့မှာဒီပြည်သူစေးရုံကြီးကနေပြောင်းလာတဲ့ဟာပြီးရောတပ်ပကဟာပြီးရောရှိမှတနေ။ဟိုကစေးရုံဟာဝင်နေပြန်တရုံမဲကြံတာပေါ့။
လောစဲမှာတော့လောက်ကင်နဲ့လာရှိုးမြို့တို့မှာအင်တာနက်နဲ့တယ်လီဖုန်းလိုင်းတွေပြတ်တောက်နေတာကြောင့် VOA အနေနဲ့တီးကြအတီးပြုတ်ချက်တော့မရပါဘူး။လာရှိုးမြို့ကဆစ်ဆောင်နေတဲ့ပြည်သူတို့တော့မြို့တွင်းမှာကြံနေသူတွေနဲ့တခါတရံမှာ MEC ဖုန်းလိုင်းကတဆင့်ဆက်သွယ်လို့ရရှိတာတွေရှိနေတာပါ။ဒီလိုဆက်သွယ်ရမှာလဲလာရှိုးမြို့တွင်းမှာကြံနေသူတွေအနေနဲ့လုံခြုံရေးအရအပြင်းမထွက်နိုင်တာကြောင့်တိုက်ပွဲဖြစ်ပေါ်ရနေရကအဖြစ်ပြက်တွေကိုအတီးပြုတ်နိုင်မှုအခက်ခဲတွေလည်းရှိနေတာပါ။လက်ရှိရှမ်းမြောက်ဒေသကတိုက်ပွဲသတင်းနဲ့ပတ်သက်ပြီး MNDAA ကိုကန့်တက်နဲ့စစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ။